ရာသီဥတုဖောက်ပြန်ပြောင်းလဲမှုကိုဒါစီယေပုံမှုလှုပ်ဆောင်ပေးဖို့တကြောပြန်တကဘာလုံးဆိုင်ရာဆန္ဒပြပွဲတွေကိုဥရောပနဲ့အာရှတခြားမျိုးကြီးတွေမှာထောင်ကနန်းတွေနဲ့ခြေတဲ့ပြည်သူတွေကမနေ့ကဝိုင်းဝန်းဆင်နွှဲခဲ့ကြပါတယ်။ဒီဆန္ဒပြပွဲတွေကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့ကနေစတင်လိုက်ပြီးဆန္ဒပြသူတွေအနေနဲ့ New South Wales ပြည်နယ်က Liberal Party ဌာနချုပ်မှာစုဝေးကကြောင်မီးသွေးရေနံနဲ့သဘာဝတန့်ွင့်စီမံကိန်းတွေအသစ်ထပ်မလုပ်ဖို့တောင်းဆိုခဲ့ကြပါတယ်။ဩစတြေးလျနိုင်ငံရှေ့တောင်ပိုင်းမှာဒီရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်လို့ဆန္ဒပြသူတွေယုံကြည်ထားတဲ့တော်မီးတွေမကြားခင်သတင်းပတ်တွေနဲ့ပြင်းပြထန်ထန်လောင်ကျွမ်းခဲ့ပြီးမှဒီဆန္ဒပြပွဲတွေဆက်ဖြစ်လာခဲ့တာပါ။အိန္ဒိယ၊ဂျာမနီ၊တောင်ကိုရီးယား၊ဣသရေး၊တူရကီ၊အီတလီ၊စပိန်နဲ့ပြင်သစ်တို့မှလည်းဆန္ဒပြသူတွေအနေနဲ့လမ်းမပေါ်ထွက်တောင်းဆိုမှုတွေလုပ်ခဲ့ကြပါတယ်။ Friday for Future အနာဂတ်အတွက်တောက်ကြလို့နာမည်ပေးထားတဲ့ပဝန်းကျင်ရာသီဥတုဆိုင်ရာလှုပ်ရှားမှုအဖွဲ့ကဒီဆန္ဒပြပွဲတွေကိုနိုင်ငံပေါင်း153နိုင်ငံကမြို့ကြီးပေါင်း2300မှာလှုပ်ဆောင်သွားဖို့ရှိတယ်လို့ဆိုပါတယ်။ဆွီဒင်နိုင်ငံကဆယ်ကျော်သက်တက်ကြွလှုပ်ရှားသူဂရီတာသွန်ပတ်အနေနဲ့လစ်ဘွန်းမြို့မှာပြုလုပ်မဲ့ကျောင်းသားဆန္ဒပြပွဲတွေမှာမနေ့တောက်ကြနေ့ကပါဝင်ဖို့ရှိခဲ့ပေမဲ့ရာသီဥတုဆိုးရွားတာကြောင့်သူမရဲ့ရွက်လေနယူးယောက်ကနေအတ္တလန္တိတ်သမုဒ္ဒရာကိုဖြစ်ရမှာနှောင့်နှေးမှုတွေနဲ့ကြုံခဲ့ရပါတယ်ခင်ဗျ။